နိုင်ငံတော်ကြီးညိုပြတ်စေမှုနဲ့ဖန်ဝရံထုတ်ခံထားရတာကိုတစ်နှစ်ကျော်ကြာတိန့်ရှောင်နေရကအာဏာပိုင်တွေထံဖမ်းခံဖို့ထွက်ပေါ်လာတဲ့ဥယျာဉ်သူကိုသာသနာရေးဝန်ကြီးဌာနကအရေးယူကြိမ်တွင်ပဲအစီအစဉ်ကိုပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။တစ်နှစ်ကျော်ကြာတိန့်ရှောင်နေရကမနေ့တုန်းကပဲအဖမ်းခံဖို့အာဏာပိုင်တွေကိုအကြောင်းကြားခဲ့တဲ့ဥယျာဉ်သူကိုလက်ရှိအမှုနဲ့ပတ်သက်လို့တရားရုံးကဆုံးဖြတ်ပြီးနောက်ပိုင်းဓမ္မဆက်နဲ့ဆောင်ရွက်သွားမယ့်အကြောင်းသာသနာရေးနဲ့ရင်ကျင်းမှုဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဝီနီဓမ္မကံအဓိကယုံမှုကင်းများဖြည့်ရှင်းဆုံးဖြတ်ရေးဆိုင်ရာလှုပ်ထုံးလုံးဒီတွေဝီနီဆရာလက်ဆွဲညွှန်ကြားလှော်တွေနဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ထုတ်ပြန်ချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိအောင်သာသနာရေးနဲ့ရင်ကျင်းမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကိုဆက်သွယ်မေးမြန်းခဲ့ပြီးမှထုတ်ပြန်ချက်ကိုသာကိုးကားဖို့တုံ့ပြန်ခဲ့ပါတယ်။
အော်ကျွန်တော်ဒီနေ့ဟို website လေးမှာကျွန်တော်သတင်းထုတ်ပြန်ထားပါတယ်။အခုကျွန်တော်အစီအစဉ်ပါဗျာအရှင်းမပြေဘူးဖြစ်နေ။အခုကစမှာခင်ဗျာရှိဘူးရနော်
။ရွေးကောက်ပွဲကျင်းပဖို့ရပိုင်းလိုမှာပဲတိန့်ရှောင်နေရာကထွက်ပေါ်လာတဲ့အပေါ်မှာတော့အကဲခတ်တွေကတန်တရားအမျိုးမျိုးရှိနေကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှူးမုံရအောင်ရှင်ကတော့သတိထားစောင့်ကြည့်ဖို့လိုအပ်နေတယ်လို့ပြောဆိုလိုက်ပါတယ်
။နော်နိုင်ငံရေးမှာသူရွေချက်နဲ့သူရဲ့ဟိုမျောလင်းချက်နဲ့သူမျောမှန်းချက်နဲ့သူဟိုဖြစ်လာကြတာပါပဲ။တော့လုတ်ကန်ကြတာပါပဲ။အဲဒါကြောင့်တော့တော်မှခုနအဝိဇ္ဇာသူလို့ဆရာတော်ပြန်ပြီးတော့အပန်းခံလာလို့တက်မတော်ကနေပြီးတော့မင်းညာပဲဟိုပါပေါ့လေသတင်းထုတ်ပြန်ချက်တွေထုတ်ပြီးတွေ့အယူဆတွေထုတ်ပြန်လာလို့တော့ခုနပြောတဲ့အမျိုးပါသားဆိုတဲ့ပုံကိုယ်တွေဒီကတစ္ကန်တလာလို့ဒါတွေကဟိုအကြောင်းပဲမဟုတ်ဘူးဆိုတာကိုကျွန်တော်တို့အားလုံးသတိထားမိပါတယ်အဲ့တော့ဒီမှာရှိတဲ့ဒီမိုကရေစီအင်အားစုတွေအနေနဲ့ကလည်းဒီမိုကရေစီသတိနိုင်ငံရေးသတိနဲ့စောင့်ကြည့်နေတယ်လို့ပဲပြောချင်ပါတယ
်မနေ့တုန်းကအဖမ်းခံဖို့မတော်ခင်ပါပဲဥရတူဟာရွေးကောက်ပွဲနေ့မတိုင်ခင်လာရောက်အဖမ်းခံတာဖြစ်ပြီးအမျိုးဘာသာတာသနာကိုစောင့်ရှောက်မဲ့အဖွဲ့အစည်းတွေနဲ့ကိုယ်စလဲတွေကိုမဲပေးဖို့လေထောက်ခံသူတွေကိုမှာကြားသွားခဲ့ပါတယ်။လူမှုတဟဇာတဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကတော့အမျိုးသားရေးဝါဒပြင်းထန်သူတွေရွေးကောက်ပွဲမှာနှောက်ယှက်မှာကိုစိုးရိမ်ရတယ်လို့သူကသုံးသပ်ပါတယ်
။ကောင်းတယ်လားမဟုတ်ဘူး။အဲတော့ဟိုကကျွန်တော်ရွေးကောက်ပွဲကိုတော့အခုနေထားတဲ့ဆိုလို့ရှင်ပြက်မှုအတွက်ဆိုတဲ့ဟာတော့ရက်ချန်တဲ့အတွက်ကြောင့်မဟုတ်လို့တို့ဒီလှုပ်ရှားမှုကြီးကြီးတွေကိုဖြတ်ဖို့ကတော့ဖြတ်နေချင်းတယ်။တို့တော့ကျေတော့ကအပြီးမှာဖြစ်လာမယ်ရလက်တွေပေါ်မူဒီလိုပြဿနာအများကြီးရှာနိုင်တယ်။အခုကလေးကသူနှစ်ကြောင်းပြီးထားတဲ့နေသားရရှိတယ်။တကယ်တော့ UEFA လည်းတကယ်တော့ Instagram ကိုဟိုညံ့နေနေသားမှာရှိတယ်။အကျိုးတင်ပေးခဲ့ပြီးတဲ့ပြည်ကိစ္စတွေမှာလူသားကြိုင်တဲ့ကိစ္စတွေတော်တော်အဆင်မပြေဘူး။ထောက်ပြဖို့တန်ကြာအများကြီးရှိတယ်။အဲ့ဒီအပေါ်မှာနင်းပြီးတော့ဒီတစ်ဖက်ရာကနေပြီးတော့ထောက်အသုံးချပြီးလုပ်လာနိုင်တာမျိုးရှိတယ်။ဆိုတော့ Instagram ဟို Facebook ကိုကောင်းတဲ့နေသားပေါ့ကျွန်တော်နေနေရတော့ဒီရွေးကောက်ပွဲနေ့ချက်ဆိုလို့ရှိရင်ရွေးကောက်ပွဲအပြီးကိုကျွန်တော်ပုံစံဖိတ်ကြည့်ရွေးကောက်ပွဲပြီးမှဒီအာနာမလို့ရသေးရင်ဆက်ကြပါဘောနော်ဒီ၃လောက်ကလာတော့ကျင်းရဟိုအနေထားဟိုဖိတ်ကြည့်ကောင်းတဲ့နေသားမှာရှိနေလို့ယူဆတယ
်အမျိုးသားရေးဝါဒပြင်းထန်သူဥရတူဟာပြီးခဲ့တဲ့နှစ်ထဲမှာပဲအစိုးရအပေါ်အကြီးညိုပြက်အောင်ဟော်ပြောလှုံ့ဆော်မှုနဲ့ဆွဲဆိုခံရပြီးနောက်ဆက်တွဲဖန်ဝရံထုတ်ခံခဲ့ရတာပါဖန်ဝရံထုတ်ထားတာကိုတစ်နှစ်ကျော်ကြာတိတ်ရှောင်နေပြီးတဲ့နောက်မနေ့တုန်းကပဲရန်ကုန်တိုင်းတကုံမြို့နယ်ရဲစခန်းမှာတွားရောက်အဖမ်းခံခဲ့ရတာဖြစ်ပါတယ်မနေ့တုန်းကဥရတူအပြင်သူဦးဆောင်တဲ့အမျိုးဘာသာတသနာစောင့်ရှောက်ရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ဦးဟိန်းဝေရန်လည်းအာနာပိုင်တွေလက်ထဲမှာအဖမ်းခံခဲ့ပါတယ်။နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်124ကနဲ့တရားစွဲဆိုခံထားရတဲ့ဥဝေတူကိုရဲတပ်ဖွဲ့ကအင်းစိန်အကျဉ်းတောင်ကိုဒီကနေ့ပို့ဆောင်လိုက်ပြီးလာမယ့်နိုဝင်ဘာ18ရက်နေ့မှာတကုံမြို့နယ်အနောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးသွားမှာဖြစ်ပါတယ်။ဥဝေတူကိုလက်ရှိမှာပြစ်မှုဆိုင်ရာပုံမှန်124ကနဲ့တရားစွဲဆိုထားတာဖြစ်ပြီးဒီပုံမှန်အရာပြစ်မှုထင်ရှားရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်တစ်သက်ထိကြာခံရနိုင်ဖို့ရှိပါရဲ့ရှင်။ကျမမေခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။